'cause it only serves to make me more determined to achieve my final goal. And I come back.
Winya Pa of Burma is being honored for her brave efforts to condemn the military-led violence against the Rohingya people and selflessly working to improve the lives of women and children in conflict-afflicted communities.
We're here today to honor women of courage from all around the world who are standing tall in the face of extreme.
ဒီမှာ လာ တဲ့ အခက်အခဲတွေကို ရင်ဆိုင်ကျော်လွှားနေကြတဲ့ ကမ္ဘာတစ်ဝန်းက တပ်တည်ရှင် အမျိုးသမီးတွေကို ဂုဏ်ပြုဖို့ ဒီကနေ့ ကျွန်တော်တို့ ဒီနေရာကို ရောက်ရှိနေကြတာဖြစ်ပါတယ်.
ဒါ့အပြင် ဝင်ကြီး ပွန်ပြူက နိုင်ငံတကာမှာ တပ်တည်ရှိတဲ့ အမျိုးသမီးတွေ အများကြီးရှိပေမဲ့ လို့ လေ ဂုဏ်ပြုမခံကြရတာတွေ များကြောင်းနဲ့ သူ့မိခင်အပါဝင်ဒီတပ်တည်ရှင်အမျိုးသမီးတွေအတွက်အားကြဂုဏ်ယူမိကြောင်းလည်းအခုလိုပြောခဲ့ပါတယ်
။ You know, women of courage exist everywhere. Most will never be honored. They face different challenges, but challenges that still matters. I personally, of course, had this experience as well. I witnessed
တပ်တည်ရှင်အမျိုးသမီးတွေဟာနေရာတိုင်းမှာရှိကြပါတယ်။ဒါပေမဲ့အများစုကဂုဏ်ပြုတာကိုမခံကြပါဘူး။အကျယ်ဆမ်းမှုတွေအမျိုးမျိုးကိုတွေ့ရင်ဆိုင်နေကြပါတယ်။ကျွန်တော်ကိုယ်တိုင်လည်းစစ်တပ်ထဲမှာတော့အမျိုးသမီးတွေစစ်မှုဌာနကိုမြင်တွေ့ရတယ်လို့ဒီသားစုမှာလည်းအားကြပေါ်ရာကြုံတွေ့ခဲ့ရပါတယ်ကျွန်မမိခင်ဟာဆိုရင်လည်းတပ်တည်ရှင်အမျိုးသမီးသူဖြစ်ပါတယ်သူဟာကင်ဆာစတေးလက်ဒေသမှာမွေးဖွားခဲ့သူပါဘဝကိုရုန်းကန်ပြီးတော့သားသမီး၃ယောက်ကိုလူလားမြောက်အောင်ကြီးကျူခဲ့ရသူဖြစ်ပါတယ်သူကိုယ်တိုင်တော့ကောလိပ်မတက်ခဲ့ရပါဘူးဒါပေမဲ့ကျွန်တော်တို့အားလုံးကိုအခွင့်အရေးတွေရအောင်ဖန်တီးပေးခဲ့ပါတယ်ကျွန်မရဲ့မိခင်လိုမျိုးအမျိုးသမီးတွေကိုအားလုံးလည်းသိကြမှာပါသူတို့ဟာတပ်တည်ရှိကြပါတယ်
ဒီနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့အထူးအဲ့ဒေတော်တူကတော့သမရဂရောမလန်နီယာထရမ့်ပဲဖြစ်ပါတယ်။သူကအမျိုးသမီးတပ်တည်ဆုရှင်တွေကိုအခုလိုချီးကျူးလိုက်ပါတယ်
။ The women we are honoring today a symbol of courage. They're human rights advocates in some of the most dangerous parts of our world.And they have
ဒီကနေ့ကျမတို့ဂုဏ်ပြုတဲ့အမျိုးသမီးတွေဟာတပ်တည်ကိုကိုးစားပြုကြသူတွေပါကျမတို့ကဘာကြီးရဲ့အနေနဲ့အကြီးဆုံးဒေတာတွေမှာလူခွင့်ကြီးလှုပ်ရှားသူတွေရှိတယ်လို့ကြားမှခွဲခြားဆက်ဆံမှုကိုတိုက်ဖြတ်ပြီးလူပွဲစီအချို့ကိုတယ်ပိုးခဲ့ကြသူတွေပါဒီတက်တီရှိလာတဲ့အမျိုးသမီးတွေဟာလူပွဲစီကမင်းလျော့ဖြစ်တယ်ထားသူတွေရဲ့အချို့ကိုဆောင်ရွက်ခဲ့ကြပါတယ်သူတို့ဟာနောက်မျိုးဆက်တဲ့အတွက်စံနမူနာယူထိုက်သူတွေပါသူတို့ရဲ့စွမ်းဆောင်ချက်နဲ့အမျိုးသမီးတွေရဲ့စွမ်းရည်ကိုနေရာတိုင်းမှာမြင့်တင်ပေးနိုင်ခဲ့ပါတယ်
ဒီနေ့သူပိပွဲအခမ်းအနားမှာသူရသူဆယ်ဦးကိုစားမိကွန်းပြောကြားခွင့်ရသူကတော့ကရင်တိုင်းရင်းသူနော်ကညောဖော်ပဲဖြစ်ပါတယ်။သူကသူရှင်ဆယ်ဦးတို့နဲ့ပတ်သက်လို့အခုလိုမိမောင်းထိုးပြခဲ့ပါတယ်
။ We have many courageous women in Burma. And when I look at this group, I realize just how much we can accomplish when we are not afraid and we work together. My fellow recipients,Fight for and serve the neediest across the globe. Sister Ola,
ကျမတို့မြန်မာနိုင်ငံမှာတပ်ရှင်ရှိတဲ့အမျိုးသမီးတွေအများကြီးရှိပါတယ်။ကျမဒီအုပ်စုကိုမြင်တဲ့အခါမှာကျမတို့မကြောက်ရွံ့ပဲအတူလက်တွဲဆောင်ရွက်ကြရင်ဘယ်လောက်အောင်မြင်နိုင်မလဲဆိုတာကိုနားလည်သဘောပေါက်မိပါတယ်။ကျမရဲ့ရောင်ရင်းဆုရှင်တွေကကမ္ဘာတစ်ပတ်မှာအလိုအဆုံးလူတွေအတွက်တိုက်ပွဲဝင်ခဲ့ကြသူတွေပါ။ Sister Ola ဆိုရင်တောင်ဆူဒန်မှာမင်းကြီးငယ်တွေပညာရေးကိုဆွမ်းဆောင်ခဲ့တယ်ပိုမူခါရီဒါဟာလည်းဂျော်ဒန်မှာအမျိုးသမီးတွေကိုကူညီခဲ့သူဖြစ်ပါတယ်။အော်လီဗီယာကတော့ချင်းချောက်မှုနဲ့တိုက်ခိုက်မှုခံရပြီးနဲ့တပ်တည်ရှိတဲ့မွန်တီနီဂရိုမှာအမှန်ကိုရပ်တည်ခဲ့သူဖြစ်ပါတယ်။ဖလော်ကတော့ပီရူမှာပဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားခဲ့သူဖြစ်ပြီးမာရီနီကတော့တီရီလင်ကာမှာ မြို့သမီးနဲ့နှင်းခိငယ်တွေကိုကာကွယ်ဆောက်ရှောက်ပေးခဲ့သူဖြစ်ပြီးအန်နာကတော့တန်ဇန်နီးယားမှာလူခွေးကိုကာကွယ်ဆောက်ရှောက်သူရုစီယာကတော့ရိုဟင်ဂျာလူခွေးချုပ်ဖောက်ခံရမှုတွေကိုမှတ်တမ်းတင်သူမော်မီနာကတော့ဂျပူတီမှာတရားဥပဒေစိုးမိုးရေးတွေဆောင်ရွက်ခဲ့သူနဲ့မမမာဂီကတော့အီဂျစ်မှာစီးရဲဆုံးလူတွေအတွက်ပညာသင်ကြားမှုကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်လို့နော်ကချွန်ဘောကသူရှင်တွေအကြောင်းကိုဒီမောင်ထိုးပြသွားခဲ့တာပါကေဂျူအိုကီအမျိုးသမီးများအစည်းအရုံးမှာ20တိုင်တာဝန်ထမ်းဆောင်ခဲ့သူနော်ကညောဘောဟာသူတို့အဖွဲ့အစည်းတွေနဲ့ကရင်ပြည်နယ်မှာအိုးအိမ်မဲ့ကြလူတွေနဲ့ထိုင်းနိုင်ငံရှိဒုက္ခသည်ခံတွေမှာအဖွဲ့ဝင်ပေါင်း6000ကျော်ရှိပြီးတိုင်းရင်းသူအမျိုးသမီးတွေပေါ်ဒီမှာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအိုးအိမ်မဲ့ဖြစ်ကြတဲ့ကလေးတွေမတမ်းမဆွမ်းဖြစ်သူတွေဘဝပြန်လည်ထူထောင်ရေးစာတင်လို့ကိုသူ့အဖွဲ့အစည်းတွေနဲ့ဆောင်ရွက်ပေးနေတာလို့ဆိုပါတယ် KBO အနေနဲ့2004ခုနှစ်က Shattering Silence ဆိုတဲ့တိတ်ဆိတ်ခြင်းကိုပြုခွင့်ခြင်းဆိုတဲ့အစီအစဉ်စာကိုထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ရဲ့ကင်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုမိမောင်းထုတ်ပြခဲ့ပါတယ်တခါ State of Terror အကြောက်တရားအောက်မှာနေထိုင်ရတဲ့အခြေအနေအစီအစဉ်စာနဲ့ Walking Among Sharp Knives ခြုံတက်တဲ့ဓားတွေကြားမှာရှောက်ကန်းကြီးဆိုရဲအစီရင်ခံစာတွေကိုပြုစုရမှာမြန်မာစစ်တပ်ရဲ့လူခွေးကျူးလွန်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ထုတ်ပြန်ခဲ့ပြီး2018ခုမှာတခါမြန်မာလူ့ကျွေးတပ်တွေကလူရင်းကြားအမျိုးသမီးတွေပေါ်လင်ပိုင်းဆိုင်ရာအကြမ်းဖက်မှုကို KBO အနေနဲ့လူသိရှင်ကြားပြစ်တင်ရှုတ်ချခဲ့တာဖြစ်ပါတယ်။နော်ကညောဖောကသူ့ရဲ့မိကွန်းနဲ့မှာပြည်မြန်မာနိုင်ငံမှာလူခွေးကိုချိုးဖောက်နေတဲ့စစ်တပ်ကိုအရေးယူပေးဖို့နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ
် We know what the Burma army is. We also know many other women in other ethnic areas continue to suffer at their hands.
ဒီမှာစစ်တပ်အကြောင်းကိုကျွန်မတို့သိပါတယ်။တခြားတိုင်းရင်းဒေသတွေမှာလည်းမြို့မိတွေဆက်အနိုင်ကျင့်ခံနေကြရပါတယ်။သူတို့ရင်းကြတွေတာမကပါဘူး။တိုင်းရင်းသားမြို့မိအားလုံးဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကလည်းအကအကွယ်မဲ့နေကြပါတယ်လက်ရှိမှာလည်းတိုက်ခိုက်ချင်းခံနေရပါတယ်ကဘာကြီးကအရေးမယူနိုင်ဒီပေတော့ဒါဟာအဆုံးတမှာမဟုတ်ပါဘူးလို့နော်ကညောဘောကခုလိုပန်ကြားခဲ့တာဖြစ်ပါတယ်ဒီနေ့ဆူရှင်တွေနဲ့ထူးခြားသူတူကတော့
Razia Sultana of Bangladesh is being honored for her fearless efforts to defend the Rohingya community in Burma.
Razia Sultana ဟာမြန်မာနိုင်ငံမှာ Rohingya လူအဖွဲ့အစည်းကိုတတိရှိရှိကာကွယ်ဆောက်ရှောက်ဖို့ကြိုးပမ်းတဲ့အတွက်ထူးခြားမှုရင်းခံရတာဖြစ်ပါတယ်။ Rohingya ဒုက္ခသည်တွေပေါ်လူအခွင့်အရေးချိုးဖောက်ခံရမှုတွေအမျိုးသမီးရဲ့မိန်းကလေးငယ်တွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစနစ်တကျကျူးလွန်မှုတွေကိုသူကမှတ်တမ်းတင်ခဲ့တယ်ဖြစ်ပါတယ်လို့အခမ်းအနားမှုကကြေညာသွားခဲ့တာဖြစ်ပါတယ်။ရာဇီဟာမြန်မာနိုင်ငံရခိုင်ပြည်နယ်မောင်းတော့မှာရိုဟင်ဂျာမိဘနှစ်ပါးကနေပေါက်ဖွားလာပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ခံယူထားကာရိုဟင်ဂျာရှေ့နေကျောင်းဆရာမှလူအခွင့်အရေးလှုပ်ရှားနေသူဖြစ်ပါတယ်။သူဟာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတဲ့အဖြစ်ဆိုးတွေကိုလေ့လာစုဆောင်ပြီး Witness of Horror နဲ့ Rape by Command ဆိုတဲ့အစီအစဉ်စာနှစ်ခုကိုပြုစုရေးသားခဲ့သူဖြစ်ပါတယ်။ဒါအပြင်ကလဒန်သတင်းဌာနမှပကြာတိမီကထုတ်ပြန်ခဲ့တဲ့ The Killing Fields of Alejandro ဆိုတဲ့အစီအစဉ်စာကိုပြုစုရမှာလေကူညီရေးသားခဲ့သူဖြစ်ပါတယ်။မလာရှိရတဲ့နိုင်ငံကအမျိုးသမီးလေးကိုအထူးဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးများတတ်သိရှင်စုကိုရှင်းလင်းခဲ့တာ2009ခုကစလို့73နှစ်တာကာလအတွင်းမှာနိုင်ငံပေါင်း65နိုင်ငံကတတ်သိရှင်အမျိုးသမီးပေါင်း120ကျော်တို့ကိုအမေရိကန်နိုင်ငံဈာယဌာနရရှိတွေကရွေးချယ်ပြီးအခုလိုစုချင်းနေတာဖြစ်ပါတယ်မြန်မာနိုင်ငံကနေ2012ခုကထိုးစဉ်အမျိုးသမီးလှူရှားသူဖြစ်ပြီးရရှိရခင်တို့နဲ့ NLD ထွက်တော်အမဖြစ်သူမတ်ဇင်မာအောင်ဟာစုချင်းနေခြင်းခံခဲ့ရတယ်လို့2015ခုနှစ်ကလည်းကချင်ပြည်နယ်မှာမြစ်ပြများပေါ်အကြမ်းဖက်မှုတိုက်ဖြစ်ရေးနှင့်ကျမဒန်းသူရရှိရေးတွေချိုးပန်းနေတဲ့ Gender Equality Network ကိုမတည်သူမတ်လီစဘက်ဖြူလဲစုချင်းနေခြင်းခံရပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြစ်ပြများကန္တကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်